ဂျပန်နဲ့မလေးရှားနှစ်နိုင်ငံအကြားပင်လယ်ကြောင်းလုံခြုံရေးဆိုင်ရာအကူအညီပေးရေးသဘောတူညီချက်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပြီးဂျပန်ကနေကနဦးအကူအညီဖြင့်ယန်းတန်း400အမေရိကန်ဒေါ်လာ 1.8 တန်းနဲ့ညီမျှတဲ့အထောက်အကူပြုပစ္စည်းတွေပေးရဖို့လည်းပါဝင်ပါတယ်။အာရှနိုင်ငံတွေအကြားဒေသအတွင်းအင်အားကြီးတရုတ်ကိုတံပြန်ဖို့ကြိုးပမ်းနေချိန်မှာမလေးရှားကဂျပန်နဲ့အခုလိုသဘောတူခဲ့တာပါဂျပန်နဲ့အာဆီယံဆက်ဆံရေး290အပြည့်အထက်အမှတ်ဒိုကျိုထိပ်သီးအစည်းအဝေးရဲ့ပြင်ပမှာနှစ်နိုင်ငံကြားရေးဝန်ကြီးတွေလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီချက်အရကယ်ဆယ်ရေးလှေတွေနဲ့ထောက်ပံ့ရေးပစ္စည်းတွေကိုဂျပန်ကကူညီမှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကအခုလိုဂျပန်နဲ့မလေးရှားနှစ်နိုင်ငံအကြားဆက်ဆံရေးကိုမဟာဗျူဟာမြောက်အဖြစ်တိုးမြင့်လာနိုင်တာကိုကြိုးစားကြောင်းဂျပန်နိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဂျပန်ဟာဒီနေ့အစောပိုင်းကလည်းဖိလစ်ပိုင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့လည်းသဘောတူညီချက်တွေရယူထားပါတယ်။ဒါဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကာကွယ်ရေးကိုအားကောင်းလာစေဖို့အတွက်ဂျပန်ကဧပြီလတည်းတုန်းကထုတ်ပြန်ခဲ့တဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။ဂျပန်အာဆီယံထိပ်သီးအစည်းအဝေးမှာလည်းအာဆီယံနိုင်ငံတွေရဲ့ယက်တည်မှုကိုနိုင်ငံတကာမျက်နှာစာမှာမြှင့်တင်ဖို့နဲ့တရုတ်အပါအဝင်တခြားနိုင်ငံတွေနဲ့အာဆီယံဆက်ဆံရေးကိုစီမံခန့်ခွဲရမှာကူညီဖို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။